ကရင်ပြည်နယ်ဖားပုံခရိုင်ဒွဲလိုမြို့နယ်မဲဝိုင်ခြေဆိုင်စစ်ကောင်စီတပ်ကို KNL လို့ခေါ်တဲ့ KNU ရဲ့ဒီတပ်မ9ကမတ်လ17ရက်နေ့မှာဝင်ရောက်တိုက်ခတ်ခဲ့ပြီးစစ်ကောင်စီတပ်ဖွဲ့ဝင်တချို့နဲ့လက်နက်ခဲယမ်းတွေကိုသိမ်းဆီးရမိခဲ့တယ်လို့ KNU ကပြောပါတယ်။ဒီရပိုင်းအတွင်းစုခွာပေးဖို့ KNU ကတတိပေးခဲ့ပြီးနောက်အခုလိုတိုက်ခိုက်မှုတွေဖြစ်လာတာပါ။ထိုင်းမြန်မာနယ်စပ်ကပေးပို့လာတဲ့ဒီသတင်းကိုဆက်ပြီးတင်ပြကြပါမယ်ခင်ဗျာ။
မတ်လ17ရက်နေ့ကဖားပုံခရိုင်ဒွယ်လိုမြို့နယ်မဲဝိုင်အုပ်စုမဲပေါ်ထားဆိုတဲ့နေရာမှာရိတ်ခါသွားထုတ်ပြီးပြန်လာတဲ့စစ်ကောင်စီရဲ့ချင်းလင်းတိုင်ရင်ခလာရ69ကိုမက်ထရူလိုကျေးရွာအရောက်မနက်7နာရီလောက်မှာကရင်မျိုးသားလူမျိုးရေးတပ်ဖွဲ့ KNLA တပ်မဟာ9ကကြားဖြတ်ဝင်ရောက်တိုက်ခိုက်ခဲ့တာလို့ KNU ကပြောပါတယ်တိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်သား200စင်ကျော်လောက်ကိုစစ်သုံးပန်းအဖြစ်ဖမ်းမိခဲ့တယ်လို့ဆိုပါတယ်ဒီလိုတိုက်ခိုက်မှုဖြစ်ပြီးနောက်မတ်လ23ရက်နေ့မှာတော့ဖားပွန်ခရိုင်တဲကိုမြန်မာစစ်တပ်ကလေကြောင်းကနေ3ချိန်လောက်တိုက်ခိုက်ခဲ့တယ်လို့ KNU နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဖရိုစော်တော်နီကပြောပါတယ်
။တော်များအကျင့်လို့ဖြစ်နေပြီးပါဆိုတော့နည်းနည်းထိတယ်နည်းနည်းနာလာနဲ့ဟိုလေကြောင်းကရောက်လာတာပဲဒါတောက်လျှောက်ပဲဖြစ်တယ်။တပ်မှန်မှာတော့ပိုစိတ်တာပေါ့လေကျွန်တော်တက်ပွဲနဲ့ဖြစ်တဲ့နေရာများတော့ဟိုမှာတော့ဒါကြောင့်ဒီကြတော့လက်တက်ပွဲမဖြစ်တော့သူကပြစ်နေတာပါလေ။အဲ့ဒါဆိုင်းဝင်ညံ့မှလာပြစ်တာနဲ့ညံ့စက်တရားတက်မှန်ကားမှလည်းဒီမင်းတို့ကဖြစ်ခဲ့တဲ့ဥစ္စာကနော်။ပုံမနေ့ကနေပြင်းဥစ္စာတက်ပွဲကြီးရဖြစ်တော့အဲ့ဒါနောက်ဆက်တွဲဖြစ်လာတဲ့ဟာတွေပဲ
။မတ်လ17ရက်နေ့ကဖြစ်ခဲ့တဲ့နှစ်ဖက်တိုက်ပွဲအတွင်းစစ်ကောင်စီဘက်ကတပ်သားတွေကိုစစ်သုံးပန်းအဖြစ်ဖမ်းဆီးထားတဲ့အပြင်လက်နက်ကြီးလက်နက်ငယ်ကြီးစံမျိုးစုံကိုလည်း KNU တက်မှ9ကသိမ်းဆီးထားခဲ့တယ်လို့ဆိုပါတယ်။ဒီဒေတာကနေ3ရက်အတွင်းစုခွာပေးဖို့ KNU တပ်ဖွဲ့ကတတိပေးထားတာကိုစစ်ကောင်စီတပ်ဘက်ကတုံ့ပြန်မှုပြက်ခွက်ခဲ့ပြီးတဲ့နောက်အခုလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာလို့သိရပါတယ်။ဒီတိုက်ပွဲကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောကြားခြင်းမရှိသေးပါဘူး။တိုက်ပွဲအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်အရက်သား4ဦးသေဆုံးခဲ့ရတယ်လို့ KNL တပ်မဟာ9ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။